ကိုနာဗိုင်းရပ်ကျန်းသားမှုကိုထိန်းချုပ်နိုင်ဖို့အတွက်နေအိမ်တွေမှာပဲနေကြဖို့ဓမ္မဆိုရအာဏာပိုင်တွေကတိုက်တွန်းထားစီမှာစာဝန်ရေးကြောင့်အပြင်ထွက်နေကြတဲ့သူတွေကိုစေတနာရှင်လူရှင်တွေကတပိုင်းတိုင်းလူတန်းနေကြပါတယ်။ရန်ကုန်တောင်ကလာပါမြို့နယ်တွေကအနေရင်လှုပ်သားစိုက်ကားဆရာတွေကိုစေတနာရှင်တချို့လူတန်းကြတဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်ကစီတူပါ
COVID-19ရောဂါခံစားနေရသူတွေပြည်တွင်းမှာတွေ့ရှိထားတာကြောင်းမဟာဇန်ကာလမှာလည်းအိမ်မှာပဲနေကြဖို့အစိုးရကညွှန်ကြားထားတာကြောင်းလက်လွတ်လက်စားတွေအတွက်အခက်အခဲဖြစ်နေရတာပါအဲ့ဒီအထဲမှာရန်ကုန်မြို့ကအနေရင်လှုပ်သားစိုက်ကားဆရာတွေကိုလည်းပါပါတယ်အွန်လိုင်းကနေစိတ်တူကိုယ်တူမိတ်ဆွေတွေစုပေါင်းပြီးတော့တောင်းကလာပါမြို့နယ်အတွင်းကအနေရင်လှုပ်သားစိုက်ကားဆရာတွေကိုအခြေခံစားတောက်ကုန်တွေလှူပစ်တဲ မဲ့မထွက်လို့မရဘူးကျွန်တော်တို့အနေနဲ့စပစ်တာကတော့ကျွန်တော်ရက်ွက်ထဲမှာပဲဒီလိုပဲလမ်းလျှောက်ရင်းနဲ့ဆိုက်ကားဆရာဆောင်တောင်းနဲ့တွေ့ရင်းနဲ့ဆွဲမကောင်းဘူးဆရာတဲ့သူပြောလိုက်တဲ့အပြောလေးကိုကျွန်တော်ခံစားမိပြီးတော့အဲ့ဒါနဲ့ဆိုက်ကားဆရာတွေကစမယ်လို့ဖြစ်သွားတာပါအမှန်တကယ်တော့ကျွန်တော်တို့ဆိုက်ကားဆရာတွေလည်းမဟုတ်ပါဘူးခေါင်းရွယ်ပြည့်ထိုးဈေးတွေနော်တခြားတနည်းလုံးမှတနည်းစားရတဲ့အခြေခံလူသားစားအားလုံးတစ်ခုကျင်ပါတယ်
ပြည်သူမှပြည်သူတို့မျှဝေခြင်းအဖွဲလို့ညီပေးထားတဲ့စေတနာရှင်အဖွဲကနေစံစီစာမယုတ်ကြက်တုံနဲ့ကြက်ဥလိုအခြေခံစားတော့ကုန်လေအပြင်ကော်ဖီမုန့်နဲ့မုန့်တချို့ကိုလည်းလူရန်ခဲ့ကြတာပါစေတနာရှင်ရဲ့လူရန်မှုအပေါ်စိုက်ကားဆရာတွေရဲ့တုံ့ပြန်မှုက
ကျေးဇူးတွေရနိုင်ပါတယ်ဘာကြောင့်လဲဆိုတော့ကိုယ်ရဲ့ဆယ်နှစ်ရစပိတ်ပါလေဆယ်နှစ်ရနေပြီးတော့19ရနေပိတ်မယ်ဆိုတော့ဒါလောလောဆယ်အိမ်မှာစားရင်းနေတယ်လောဆင်ပြေသွားတာပေါ့ကျေးဇူးတင်ပါတယ်
အခုလိုလူလဲနောက်လဲလူနိုင်ပါစေလို့ဆိုတော့မှလဲ
အခုအလူဟာတောင်းကလာပွားမြို့နယ်အတွင်းကနှေးရင်လှုပ်သား400ကိုပထမဆုံးလူတန်းတာဖြစ်ပြီးတော့နောက်ရက်တွေမှာအင်းစိန်လှိုင်းသားယာနောက်ကလာနဲ့တခြားမြို့နယ်တွေမှာအလားတူလူတန်းသွားအောင်မယ်လို့လူရှင်တွေကပြောပါတယ်လာမယ့်ဧပြီလ10ရက်နေ့ကစပြီးတော့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေကိုအခြေခံစားတောက်ကုန်တွေအခမဲ့ဖြန့်ဝေပေးမယ်လို့အစိုးရကအင်္ဂါနေ့မှာကြေညာခဲ့ပါတယ်အလူရှင်အဖွဲ့တွေလူတန်းတာအပြင်အစိုးရရဲ့စားတောက်ကုန်တွေဖြန့်ဝေဖို့အစီအစဉ်တွေလည်းအတင်အကောင့်ထဲပုံနေပြီလို့တောင်းကလာစီပင်သားရေးကော်မတီဥက္ကဋ္ဌဦးကျော်စရာဝင်းကပြောပါတယ
်ကျွန်တော်တို့ဒီစီစဉ်ကတော့လွန်ခဲ့တဲ့3ရက်နဲ့4ရက်လောက်ခဲကဆွဲထားတဲ့အစီအစဉ်ကိုဒီနေ့အကောင့်ထဲပေါ်လာခြင်းဖြစ်ပါတယ်အစိုးရရဲ့အစီအစဉ်ကတော့မနေ့ကမှထွက်တဲ့အစီအစဉ်ဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ခြေဥနဲ့ကျွန်တော်တို့မြို့နယ်ကိုဗစ် -19 ထိန်းချုပ်ကာကွယ်ရေးအဖွဲ့ကကျွန်တော်တို့ရဲ့အစီအစဉ်ခဏကြာရင်ကျွန်တော်တို့လက်ရှိစီစဉ်ထားတာရှိပါတယ်ဒါတွေကတော့ခြေဥကနေညွှန်ကြားတဲ့အတိုင်းကျွန်တော်တို့မြို့နယ်အနေနဲ့ဆောင်ရွက်မှာဖြစ်ပါတယ်
အစိုးရကစားတောက်ကုန်တွေကိုအခမဲ့ဝင်ငှမယ်ဆိုပေမဲ့တတ်နိုင်သူတွေကဆက်ပြီးတော့လူရန်နေကြဖို့ကိုလည်းကိုစော်နိုင်ကတိုက်တွန်းပါတယ
်ကိုပတ်ဝန်းကျင်မှာတတ်နိုင်တဲ့သူတွေကိုတတ်နိုင်လောက်ကူကြစေချင်ပါတယ်နောက်တစ်ခုကတော့အစိုးရကအယံမချမ်းသာပါဘူးကျွန်တော်နိုင်ငံကလည်းအယံမချမ်းသာပါဘူးအဲ့တော့အယံမချမ်းသာတဲ့နိုင်ငံအယံမချမ်းသာတဲ့အစိုးရအနေနဲ့အခက်အခဲတွေအကန့်အသတ်တွေရှိမှာပါအဲ့တော့အရေးကြီးတာကပြည်သူတွေပေါ့နော်ကျွန်တော်တို့ပြည်သူတွေထဲမှာတတ်နိုင်တဲ့သူတွေရှိပါတယ်နည်းနည်းမျှဝေနိုင်တဲ့သူတွေရှိပါတယ်အဲ့တော့ပြည်သူတွေကနေပြည်သူတွေကိုတတ်နိုင်တဲ့လောက်မျှဝေကြပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်မဟာပဇံကာလအတွင်းအခမ်းအနားတွေတကြံမန်းတက်တွေမလုပ်ဖို့အစိုးရကညွှန်ကြားထားပါတယ်ဒါ့အပြင်အများပြည်သူရုံးပိတ်ရအတွင်းမှာမလိုအပ်ဘဲနဲ့ခီးမသွားကြဘူးအိမ်ထဲမှာပဲနေဖို့နဲ့မဖြစ်မနေကျန်းမာရေးနဲ့စားနပ်ရိက္ခာဝယ်ယူဖို့ကလွဲရင်အပြင်ကိုမထွက်ကြဘူးဒေသအစိုးရတွေကလည်းထုတ်ပြန်ထားပါတယ်ကျွန်တော်စီတူပါခင်ဗျာ